သင်ဟာ SPS မြန်မာပိုင်းနဲ့အတူရှိနေတာပါ sps.com.au/burmese မှာပုံမထုတ်ခဲ့တဲ့သတင်းစာမားတွေကိုရှားဖွေပ
ါ SBS မြန်မာပိုင်းကိုအင်ကာနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်တယ်လို့အွန်လိုင်းကနေလည်းအချိန်မီနားဆင်နိုင်ပါပြီ
ဒီမိုကရေစီလှုပ်ရှားမှုတွေကတော်လှန်ရေးလိုင်းလုံးဖြစ်ခဲ့တဲ့တဆယ်နှစ်ဆက်ကွန်ဟာနှစ်ပတ်လည်ခဲ့ပါပြီ။ဒီရက်ပိုင်းမှာပဲစစ်ကောင်စီရဲ့အနောက်ပိုင်းတိုင်းစစ်ဌာနချုပ်တရှိတဲ့အမ်းမြူနယ်ကိုအာရခတပ်တော်အေကဝန်းရံပိတ်ဆို့ပြီးထိုးစစ်ဆင်တိုက်ခိုက်နေခဲ့ပါတယ်။စစ်ကောင်စီအတွက်တော့တဆယ်နှစ်ဆက်ကွန်တစ်နှစ်ပြည့်တဲ့အချိန်မှာပဲဒုတိယမြောက်တိုင်းစစ်ဌာနချုပ်တစ်ခုကိုချိန်ချောက်ခံနေရတာပါ။ဒီဖြစ်ပျက်ကလွတ်လပ်ရေးရပြီနောက်ပိုင်းမြန်မာတပ်မတော်တမိုင်းမှာဖြစ်ရမရှိခဲ့တဲ့အခြေအနေနဲ့ကြုံတွေ့နေရတာလည်းဖြစ်ပါတယ်။တဆယ်နှစ်ဆက်ကွန်ဒေါ်လာရေးဟာမြန်မာကျော်လန်ရေးတမိုင်းမှာအချိန်တူတူနဲ့အောင်မြင်မှုရခဲ့တယ်လို့စစ်ကောင်စီတပ်ကိုအထည်နာဆုံးဖြစ်စေခဲ့တဲ့ဒေါ်လာရေးတစ်ခုလို့ဆိုနိုင်ပါတယ်။ရှမ်းပြည်နယ်မြောက်ပိုင်းကကုတ်ခိုင်၊ကြောင်မဲ၊မူဆယ်၊နမ်ခမ်း၊နောင်ချူ၊လာရှုနယ်၊ချေရွှေဟော်မြို့တွေမှာထိုးစစ်ဆင်တိုက်ခိုက်ခဲ့တဲ့ဒီစစ်စင်ရေးမှာရခိုင်ပြည်နယ်နဲ့ချင်းပြည်နယ်ဆက်အထိတိုက်ပွဲတွေဖြစ်ပွားခဲ့ပါတယ်။လက်ရှိအချိန်ထိ AA ဟာရခိုင်ပြည်နယ်တွေကမြို့နယ်၁၀ခုနဲ့ပလောဝမြို့နယ်တို့ကိုထိန်းချုပ်ထားပြီးတိုက်စစ်ဌာနချုပ်ရှီယာအမ်းမြို့ကိုပိတ်ဆို့တိုက်ခိုက်နေတာပါ။အဲ့ဒါအပြင်အေတပ်ဖွဲ့ဝင်စီကိုတပ်မမှုအစီရှိတဲ့ဗိုလ်မှူးချုပ်6ရာအပါအဝင်တပ်သား 2,000 ကျော်လက်နက်ချခဲ့ရတဲ့အထိအောင်မြင်မှုကိုရရှိခဲ့ပါတယ်။အာရခတ်တော်အေရဲ့စီရဲနဲ့နိုင်ငံရေးအခြေအနေနဲ့ပတ်သက်ပြီးရခိုင်နိုင်ငံရေးလှိလာသုံးသပ်သူဦးဖေတန်းက
စီရဲရှင်တွေကတော့အာရခတ်တော်ရဲ့ဒီမရှိတဲ့အတိုင်းပေါ့ဒီပိုင်းတပြည်လုံးကိုစစ်ကောင်စစ်တပ်ကင်းစင်နေပြီးဖြစ်တိုက်မယ်ဆိုတဲ့ပုံစံမျိုးနဲ့လုပ်နေတဲ့အတွက်စီရဲမရှိတဲ့ပြည်လူနေပါကိုရောက်လာပြီးသူကျွန်တော်ကပြောလို့ရတယ်။နိုင်ငံရေးညီမချက်ကတော့သူတို့ competition ကိုတွားချင်တယ်။အဲတော့ competition ကိုတွားဖို့အတွက်ဆွေးနွေးဖို့လိုတာပေါ့နော်။အဲလိုဆွေးနွေးဖို့လိုရဆိုရင်အဲဒါကခုမှအင်အားတရက်ကိုဖြည့်ရမယ်ဆိုတဲ့သဘောပေါ့။ခုမှဘာမှလက်ရရှိဖလာနဲ့တွားဆွေးနွေးလို့မရဘူး။ကိုယ့်ဘက်ကနေနေအများကြီးပိတ်ပတ်ထားနိုင်မှအာဒီဆွေးနွေးပတ်တူနဲ့ဆွေးနွေးရမှာပေါ့နော်။ဟောဒါကြောင့်ကျွန်တော်တို့ထင်ပါတယ်။အဲဒီစီညီမချက်သူတို့ပြွာတဲ့ကမာဒါမို့သူတို့ကဆွေးနွေးတဲ့နေလို့ယူဆတဲ့အချိန်ကမှတော့အာဒါဆွေးနွေးဝဲနဲ့တောင်းနိုင်ပြီမယ်လို့ကျွန်တော်ကထင်တယ
်။တစ်ဆယ်နှစ်ဆက်ကွန်စစ်စီရေးအတွင်းမြန်မာတရုတ်နယ်စပ်ကုတ်ကန့်ဒေသကနေရှမ်းပြည်နယ်မြောက်ပိုင်းမြို့တော်လာရှို့အထိ MNDA နဲ့ TNL တို့ကမြို့ပေါင်း20ကျော်ကိုထိုးစစ်ဆင်တိုက်ပိုက်ချပါတယ်။စစ်စင်ရေးရဲ့အရေးပါမှုကစီရေးအောင်မြင်မှုတွေမကပဲမြန်မာ့ຫນွေဥတော်လည်ရေးအပြောင်းလဲအတွက်မိစားတစ်ခုလို့ဖြစ်လာတာပါအထူးသဖြင့်မြန်မာစီးပွားရေးမှာအရေးပါတဲ့တရုတ်မြန်မာနယ်စပ်ကုန်သွယ်ရေးကိုထိန်းချုပ်နိုင်ခဲ့တာဟာစစ်ကောင်စီအတွက်ကြီးမားတဲ့အဖိအားတစ်ခုဖြစ်စေခဲ့ပါတယ်စစ်စင်ရေးရဲ့အောင်မြင်မှုပန်းနိုင်တွေထဲမှာလာရှုအခြေဆိုင်အရှိမြောက်တိုင်းစစ်ဌာနချုပ်နဲ့ခြေလင်းတက်ရင်ခလာရ68ကိုဇူလိုင်လအတွင်းသိမ်းပိုက်နိုင်ခဲ့တာပါမင်းကလှူရှာမှုလို့နာမည်ပေးထားတဲ့တဆယ်နှစ်ဆက်ကွန်စစ်စီရင်မှာမြောက်ပိုင်းညီနောင်မဟာမိတ်သုံးဘက်ကဦးဆောင်ပြီးပြည်သူ့ကာကွယ်ရေးတပ်မတော် PDF ဗမာပြည်သူ့လူမျိုးရေးတပ်မတော် BBLA နဲ့အခြားတိုင်းရင်းသားလက်နက်ကိုင်ကျော်လန်ရေးတပ်ဖွဲ့တွေလည်းပါဝင်ခဲ့ပါတယ်တဆယ်နှစ်ဆက်ကွန်စစ်စီရင်မှာပါဝင်ရတဲ့အကြောင်းရင်းနဲ့ပတ်သက်ပြီး BBLA ပြန်ကြားရေးတာဝန်ခံကလည်း
တက်တုံညာနှစ်ခွန်စစ်စင်ရေးရဲ့ပထမပိုင်းရောဒုတိယပိုင်းမှာပါကျွန်တော်တို့ BBLA အနေနဲ့ဒီတိုက်ခိုက်ရေးတပ်ရင်းတွေအပြင် drone တပ်ဖွဲ့စစ်တပ်ဖွဲ့တို့နဲ့ပူးပေါင်းပါဝင်တိုက်ခိုက်ခဲ့တာဖြစ်ပါတယ်ကျွန်တော်တို့ BBLA အနေနဲ့လည်းဒီစစ်စင်ရေးမှာပါဝင်နိုင်ဖို့အတွက်အချိန်ကာလတစ်နှစ်ကျော်လောက်အထိဒီကိုကန့်မဟာမိတ်ထံနေစစ်ပညာသင်ယူရင်းနဲ့ကျွန်တော်တို့ပြင်ဆင်ခဲ့ရတာဖြစ်ပါတယ်တက်တုံညာနှစ်ခွန်စစ်စင်ရေးကနေကျွန်တော်တို့ဒီတပ်ဖွဲ့စည်းပုံတွေတိုက်ပွဲအတွေ့အကြုံတွေဒီတိုက်ပွဲတွေ့ကြုံကနေမှဒီ logistic ကိစ္စတွေဒါကနေစပြီးတော့ပေါ့လေအများကြီးပဲကျွန်တော်တို့သင်ယူဝင်ရခဲ့ပါတယ်ဒီလိုခိုင်မာအားကောင်းတဲ့စစ်တပ်တစ်ခုဖြစ်မှာပဲဒီအညာဒေသကိုထိုးဖောက်ဝင်ရောက်ပြီးတော့စစ်အုပ်စုကိုတိုက်ထုတ်နိုင်မှာဖြစ်တယ်လို့ကျွန်တော်တို့ယုံကြည်တာကြောင့်ဒီမဟာမိတ် ERO တွေနဲ့အတူတူကျွန်တော်တို့တိုက်ပွဲနေတာဖြစ်ပါတယ်။နောက်ထပ်ရည်ရွယ်ချက်တစ်ခုကတော့ဟိုကျွန်တော်တို့ဗမာလူမျိုးစုတွေနဲ့နောက်အခြားလူမျိုးစုတွေကြားရတဲ့ဒီနှစ်ကာလရှည်ကြာပျောက်ဆုံးနေတဲ့ယုံကြည်မှုတွေဒန်းလုံးညီများမှုတွေကိုကျွန်တော်ပြန်လည်တည်ဆောက်နိုင်ဖို့အတွက်ဒီတိုက်ပွဲမှာပါဝင်ခဲ့တာဖြစ်ပါတယ
်။ရှမ်းပြည်နယ်မြောက်ပိုင်းနဲ့ရခိုင်ပြည်နယ်တို့မှာနေမြေစိုးမမှုပုံမရရှိရေးဆက်အနာရှင်စနစ်အမြင့်ပြတ်ချေမှုရင်းနဲ့တရုတ်မြန်မာနယ်စပ်မှာကြားဖြန့်လိုခေါ်တဲ့အွန်လိုင်းငွေလိမ်ခိုင်တွေအမြင့်ပြတ်ဖို့ဆိုတဲ့ရည်ရွယ်ချက်တွေနဲ့တဆယ်နှစ်ဆက်ကွန်ကိုစတင်ခဲ့တာလို့ထုတ်ပြန်ခဲ့ပါတယ်။ စစ်စင်ရေးပထမလိုင်းဟာအခုနှစ်ဇန်နဝါရီလမှာတော့တရုတ်နိုင်ငံရဲ့ဂျောင်းဝင်စစ်ဆင်မှုကြောင့်ညီနောင်မဟာမိတ်သုံးဘက်နဲ့စစ်ကောင်စီတပ်တို့အကြားဟိုက်ကင်သဘောတူညီချက်နဲ့ရှမ်းမြောက်မှာအပြည့်အဝခဲကြပါတယ်ဒါပေမဲ့စစ်ကောင်စီကသဘောတူညီချက်ကိုကတိဖြတ်ပြီး TNL တရှိရာတက်စကန်တွေကိုထုတ်စစ်စင်တိုက်ခိုက်တာကြောင့်ငါးလတာအပြည့်ရဆဲခဲ့ပြီးနောက်အခုနှစ်ဇွန်လ25ရက်မှာ2029စစ်စင်ရေးဒုတိယလိုင်းအဖြစ်နောက်ချိုးကိုပြန်လည်စတင်တိုက်ခိုက်ခဲ့ပါတယ်တိုက်ပွဲကာလ15ရက်အကြာဇူလိုင်လ10ရက်မှာတော့နောက်ချိုးဟာစစ်စင်ရေးဒုတိယလိုင်းရဲ့ပထမဆုံးသိမ့်ပိုက်နိုင်ခဲ့တဲ့မြို့ဖြစ်ခဲ့တာပါအဲ့ဒါအပြင်မိုကိုမိုမိန်ကြောင့်မင်းနဲ့တိဘောတို့ကိုလည်းတိုက်ခိုက်သိမ့်ပိုက်ချပါတယ်။အဲ့ဒီနောက်ပိုင်းမှာတော့တရုတ်နိုင်ငံရဲ့ဖိအားတွေချမှာပဲမြောက်ပိုင်းမဟာမိတ်တွေရဲ့စစ်စင်ရေးကိုရှေ့ဆက်ခဲ့ရပါတယ်။အကျိုးဆက်အနေနဲ့ကိုကန့်တက် MND ကထိုးစစ်တွေကိုရက်ပြီးမန္တလေးတောင်ကြီးမြို့သိမ်းစစ်ပွဲတွေမှာပါဝင်မှာမဟုတ်သလိုအဓိကခုခံတော်လှန်ရေးအင်အားစုအန်ယူဂျီနဲ့လည်းလက်တွဲမှာမဟုတ်ဘူးလို့စက်တင်ဘာ19ရက်မှာတရားဝင်ထုတ်ပြန်လာတာပါ။တရုတ်ရဲ့ဖိအားတွေကြားမှာပဲမဟာမိတ်သုံးဘက်တွေကတာဟန်မြသားလျှောက်ရေးတက်မှာတော့ GNL ကတော့စစ်ကောင်စီတက်ကိုဒီကနေ့အထိတိုက်ခိုက်နေသလိုစစ်တက်ရဲ့အမြောက်ဌာနချုပ်ရှိရာတောင်ခန်းကျွရကိုပိတ်ဆို့တိုက်ခိုက်နေတာဟာလည်း၃လလောက်ရှိလာပါပြီတရုတ်နိုင်ငံရဲ့ဖိအားကြောင့်2029စစ်စင်ရေးရဲ့လာရဟာပုံစံပြောင်းသွားနိုင်တယ်လို့ပြောလာသူကနိုင်ငံရေးသုံးသက်သူကြောက်ကြမျိုးနိုင်ပ
ါဖိအားတွေအခက်အခဲတွေရဲ့ကြားမှာစစ်စင်2029ရဲ့လာရဟာဒီကအဖြစ်ဖြစ်နိုင်ချေနှစ်ခုရှိတယ်လို့ကျွန်တော်မြင်ပါတယ်။တစ်ခုကတော့သူတို့စစ်စင်ရေးကိုရက်လိုက်မယ်ဆက်မလုပ်တော့။နောက်တစ်ခုကတော့စစ်စင်ရေးကိုဆက်တော့လုပ်မယ်။ဒါပေမဲ့အရင်တိုင်းမလုပ်တော့သူတို့ပုံစံပြောင်းလိုက်မယ်။အဲ့တော့ဘလို့ပဲဖြစ်ဖြစ်ဒီလိုဖိအားတွေအခက်အခဲတွေကြောင့်စစ်စင်ရေး2029ရဲ့ပုံစံဟာဒီအနည်းငယ်များပြောင်းလဲသွားမှာပါပဲ။နောက်ပြီးဒီမြောက်ပိုင်းတိုင်းသားအဖွဲ့တွေဟာနောက်ပိုင်းမှာသူတို့ဘာလို့ပဲဆုံးဖြတ်ဆုံးဖြတ်เนาะဘာလို့ဘယ်လမ်းကြောင်းလို့ပဲယူသူတို့ကတရုတ်ရဲ့နိုင်ငံသားကြီးမူဝါဒပေါ်ကိုအလေးထားပြီးတော့လှုပ်ဆောင်လာနိုင်ခြင်းပုံများလာပါတယ်။ဆိုတော့ဘာဖြစ်လို့လဲဆိုတော့သူတို့ကတရုတ်နယ်လည်းပြဿနာမဖြစ်ချင်ဘူး။မဖြစ်တာသူတို့အတွက်ပိုကောင်းတယ်။အဲ့တော့ဒီတရုတ်ကလည်းပြဿနာမဖြစ်အောင်သူတို့လှုပ်ချင်တဲ့လုပ်ငန်းတွေလည်းလှုပ်လို့ရအောင်ထိမ့်ညှိပြီးတော့ဒီသူတို့လှုပ်သွားမယ်လို့ကျွန်တော်တို့မြင်ပါတယ်။
တရုတ်မြန်မာနယ်စပ်ကုန်သည်ရဲ့တခုရဲသောလက်ကြံကကျိုင်းတုံမိုင်လာခေကနီတရုတ်ပစ္စည်းတွေမြန်မာဘက်တင်သွင်းတာကိုတရုတ်ဘက်ကအခုလာမှပဲပိတ်လိုက်တာပါတရုတ်နိုင်ငံရဲ့ဖိအားတွေကိုခံနိုင်ရရှိဖို့ဆိုရင်တိုင်းသားလက်နက်ကိုင်အဖွဲ့အချင်းချင်းညီညီညွတ်ညွတ်နဲ့ပေါင်းစည်းကြဖို့လိုတယ်လို့နိုင်ငံရေးလှိလာသုံးသပ်သူဒေါက်တာဆိုင်းကြည်စင်ဆိုကပြောပါတယ်
အတော်လည်းရေးရှိကြတဲ့အတွက်ကြောင့်မလို့သူတို့ရဲ့အဲ့တော်လည်းရေးရဲ့တော်လည်းရေးစုဖွဲ့မှုအင်အားရဲ့နောက်ပြီးတော့တော်လည်းရေးအစုဖွဲ့ကြီးကြတဲ့မှာယက်တီဖို့အတွက်တရုတ်အပေါ်မှာသူတို့မိခိုရတဲ့အခြေအနေကျွန်တော်တို့ရှိနေလို့ဆိုတာနားလဲရတယ်အဲ့မီကိုနေရတဲ့အခြေအနေကိုကျွန်တော်တို့ရှင်းချနိုင်ဖို့အတွက်ပြည်တွင်းမှာစုပေါင်းမှုအားတည်းရကျွန်တော်တို့ပြန်ထူထောင်နိုင်ဖို့လိုတယ်အထူးသဖြင့်တော့2029နဲ့တိုက်ရိုက်ပတ်သက်တဲ့မဟာမိတ်၃ဖွဲ့ကတို့ရဲ့တိုက်ရိုက်လွှမ်းမိုးမှုရှိတယ်အဲ့ရည်တည်ချက်တွေတို့တော့မတူကြဘူးဆိုတဲ့ဟာကျွန်တော်မြင်တာထင်တာတွေ့ရတယ်မှာဥပမာ AA ရဲ့ဆက်ပြီးတော့လှုပ်ရှားနေတာလှုပ်ရှားမှုတွေရှိတယ် MND ရဲ့အခုဒီရက်ပိုင်းမှာသူတရုတ်နဲ့တွေ့ဆုံမှုတွေရှိတယ်အဲ့လိုပဲ TNL ကနေလို့သူတို့ထပ်ပြီးတော့ဒီဘက်မင်းမျိုးဖက်ကိုလို့ထိုးစစ်တည်ဆင်းနေရဆိုတဲ့ဟာရရှိတယ်။အဲ့တော့တို့ရဲ့ကိုစီကိုစီရက်တီမှုတွေမတူကြတဲ့အချိန်တုံ့ပြန်မှုတွေမတူတဲ့အချိန်မှာအဲ့ဒါကိုဘယ်လိုမျိုးကျွန်တော်တို့ကဟိုပါဘောစုစည်းမှုအားဘယ်လိုတည်ဆောက်မလဲနိုင်ငံရေးအားဘယ်လိုတည်ဆောက်မလဲပြီးရင်ကျွန်တော်တို့ဒီ2029မှာပါသေးတဲ့ဂျန်နဲ့အစုဖွဲ့တွေနဲ့ကျွန်တော်တို့ဘယ်လိုနားလည်မှုနိုင်ငံရေးတရားသဘောတူညီချက်တွေဘယ်လိုတည်ဆောက်မလဲဆိုတဲ့ဟာကိုစူးစမ်းတယ်
တရုတ်ဖိအားကြောင့် MND ဟာထိုးစစ်ဆင်မှုကိုရပ်တန့်ခဲ့ပေမဲ့လည်းစစ်ကောင်စီတပ်ကတော့သူတို့ဆုံရှုံခဲ့တဲ့လာရှိုမျိုးနဲ့ရှမ်းပြည်နယ်မြောက်ပိုင်းကိုနေ့စဉ်ပုံကျဲမှုတွေပြုလုပ်နေပါတယ်။တီဘော၊တိန်နီ၊နမ်ခန်နဲ့ကွက်ကင်မျိုးအနီးတော်တွေကဒေသခံတွေဟာလည်းစစ်ကောင်စီရဲ့လေကြောင်းအနေတွေကြောင့်နေစုခွာတင်းဆောင်နေရပါတယ်။တိုင်းသားတော်လိုက်ရေးအဖွဲ့အစည်းတွေထိန်းချုပ်နယ်မြေတွေမှာနေထိုင်ကြတဲ့ပြည်သူတွေရဲ့နေစဉ်ဘဝဟာစစ်ကောင်စီရဲ့လက်နက်ကြီးပစ်ခတ်မှုတွေလေကြောင်းတိုက်ခိုက်မှုတွေကြားကရှင်သန်နေကြရတယ်လို့လာရှိုဒေသခံအမျိုးသမီးတူဖြစ်တဲ့မတ်နော်ဖော်ကပြောပါတယ်
ဒီလာရှုံမျိုးမှာတော့လေကြောင်းပုံချက်တိုက်ခိုက်တာနေ့စဉ်နဲ့အများပေါ်တော့ခံနေရတဲ့အတွက်ဒေသခံပြည်သူတွေတော်တော်များများပေါ်စာဝန်နေရေးတွေအကုန်ခက်ခဲကုန်ကြတယ် 别老觉得妈的多来的，老干啥把母的啵，老不熟拉来啵呢？三对的就背了呀来的是的，别离家远过找不要等上的呀的都来面下子是的啵呢？哎，天天嘛，都是在家里，所以你来看嘛，没有来变那边老，你家的所以俺们你啥呀，家里不够等上不要，你家呀的都是的，都是在家里多拉些的哟，俺们还有开开工那啵呢？但那天都的呀，都甭哭，今天都那人家里面都的，恁爸嘞都的，恁娘个咯。的没得奶母帮弄咯，老从那里下下的，毕竟北京没天天那样的下的。那不要看到朋友叫你来看你吧，接来的你来看的，老的刚刚没老奶母，老牛也不来刚刚没也不说的道理咯，各种太冷的家吧的来的老妈咯。
这三的三公试试一下，下面的两位嘛，阿别话苏木奶母声音，木三苗老大真是的了吧？先看一遍的库隆苏木奶母姨妈嘞，阿姑你讲哈，本来撇的路，伊个用钱他把的，内务长来伊个拉转啊，这三的三公苏的是个龙阿罗，你妈 democracy 的买嘛，但无他是阿跟个奶的库撇 side to nine K 八 B， 第二天上马股，当然客家北部查查撇把的。
SBS မြန်မာပိုင်းကိုအင်္ဂါနဲ့စနေနေ့ည10:00နာရီမှနားဆင်နိုင်ပါတယ်။နားဆင်နိုင်တဲ့နည်းလမ်းအများကြီးရှိပါတယ်။ Radio Digital TV Online ဒါမှမဟုတ် SBS Radio App ကနေတဆင့်နားဆင်နိုင်ပါတယ်။ SBS မြန်မာပိုင်းအစီအစဉ်ဖြစ်ပါတယ်ရှင်။
SBS မြန်မာပိုင်းကို Facebook ပေါ်မှာ like ရှာပြီး like မျှဝေမှတ်ချက်ပေးပါ